မြန်မာပြည်ရဲ့တိုက်ပွဲတွေကြောင့်ထိုင်းဘက်ခေလုံလာတဲ့ကရင်ကျောင်းသူကျောင်းသားတရားခံကိုမြန်မာဘက်ကအတင်းမြန်မာဘက်ကိုထိုင်းကနေအတင်းကျပြန်ပို့ခဲ့ပါတယ်မြန်မာဘက်ခြမ်းကရင်ဒေသတွင်းတိုက်ပွဲတွေကြောင့်ဒုပလာယာခရိုင်ကနေထိုင်းဘက်ထွက်ပြေးခဲ့တဲ့ကရင်ကျောင်းသူကျောင်းသားတွေကိုမနေ့ကရေးကြီးနေတဲ့တောင်ရင်မြစ်ကိုဖျက်ပြီးပြန်ပို့ခဲ့တာလို့
မနေ့ကနှစ်နာရီခွဲသုံးနာရီလောက်မှာသူတို့လက်နေကြီးနဲ့စပစ်တယ်လေပစ်တာကလည်တကယ်ကိုဒီနော်အဲ့ဒီကူးနေကြဒီဘောဘောကချောက်ကူးတဲ့နေရာလောက်ထိကျတဲ့ခါကျတော့လူတို့ကကူးတာပါနော်အဲ့တော့ကျောင်းကလည်းရှိတယ်လေကျောင်းအကုန်လုံးကူးတာပါခလေးတွေလည်းကူးတာပါအဲ့တော့ကူးပြီးတော့ဟိုဘက်ကဟိုလက်နေကြီးပြည့်ရက်သွားတဲ့ခါကျတော့ဟိုဘက်ကအတင်းပြတ်မောင်းပို့တယ်အဲ့ဒီပြဿနာရှိတယ်မြဘရီမြို့နယ်
နောက်လှေတစ်စီးကိုတိုက်မိပြီးမြုပ်ကနေပါဖြစ်သွားတဲ့အသက်အန္တရာယ်ရှိခဲ့တယ်လို့လည်းဒီကရင်လူခွင့်ရဲ့အဖွဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အခုလိုပြန်ဖို့ခံရသူတွေအနေနဲ့ကရင်ပြည်နယ်တွင်တိုက်ပွဲတွေတဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုကြောင့်အသက်အန္တရာယ်ဆိုရင်နေရာဆဲဖြစ်တဲ့တချို့လည်းပြန်ဖို့ခံရပြီးအချိန်ချင်းပြန်ပြေးခဲ့ကြတယ်လို့ဒီကေရှာကြီးကရှင်းပြထားပါတယ်။ထိုင်းစစ်တပ်ဘက်ကတော့တိုက်ပွဲတွေပြန်ငြိမ်ပြီးအန္တရာယ်မရှိတော့ဘူးယူဆချင်မှအခုလိုပြန်ပို့လို့ရှိရလို့ထိုင်းဒေသခံရရှိတွေကအရင်ပြောထားခဲ့မှုပါတယ်ခင်ဗျ။